ဟုတ်ကဲ့ဒီပေါ်ကလူနာကတဲ့ဆရာဝန်ကြီးခင်ဗျာကျွန်တော်တို့အခုဒီဆန္ဒပြပွဲတွေအတွင်းမှာပေါ့နော်ဆရာကိုယ်တိုင်လည်းဒီတွေ့နေရတဲ့တစ်ခက်တည်းရပြီးအထူးသဖြင့်တော့တေးစီတိုင်းနဲ့ဒီဥကောင်းတဲ့ဝမ်ပိုက်လိုတရားမျိုးတွေတွေ့နေရတာမို့ဒါတွေကိုအရေးပေါ်ကယ်ဆယ်ဒီရှေးဥသူနာပြည့်စုံဖို့ဘယ်လိုစပြီးတော့အကြံပြုခြင်းလဲဆရာကြီ
းအဓိကကတော့စပြီးတော့ emergency လုံးအောင်ပါပေါ့အဲ့လိုမျိုးအစတုံးလုံးနဲ့တော့ရတယ်။အစတုံးလုံးဆိုတော့ limited access safety ပေါ့နော်။ safety safety ရှိတယ်ပြီးတော့ survivor safety ပေါ့။အဲတုံးမျိုးရှိတယ်။ access safety ဆိုအဓိကတော့အရေးကြီးဆုံးကကိုယ်တိုင်တော့ကြောက်ရလို့ဖြစ်ဖြစ်ဒါမှမဟုတ်ကိုယ်တိုင်ကိုကုသမဲ့လူအောင်ဖြစ်ဖြစ်အဲလူက safe ဖို့အရေးကြီးတယ်။ဖြစ်နေခဲ့တဲ့အချိန်မှာကျွန်တော်ကကိုယ့်အတွက် safe ဖြစ်အောင်ဖြစ်အောင်ဆိုတာရင်းအောင်ကြည့်ရတယ်။သုံးဝန်းကျင်အောင်။အဲကိုကတော့ကြောက်ရလို့ဆိုရင်တော့ကိုကကိုယ်တော့မှဒဏ်ရာရလို့နှစ်ယောက်ဖြစ်သွားမှာဆိုတော့အဲတော့အခုရမယ်ဆိုရင်ကိုကိုလွတ်ရလား။ကိုကလွတ်တဲ့နေရာမှာရှိလာဒီကိုကကုသပေးလို့ရတဲ့နေရာမှာရှိတာဆိုတော့ကျွန်တော်ကအရင်ဆုံးစကြည့်တယ
်။ဟုတ်ကဲ့ဆရာ။အဲ့တော့နောက်တစ်ဆင့်ကတော့ဒီ stay safe လုံခြုံတဲ့နေရာမှာခိတ္တခူအောင်ဖို့အတွက်ရောဘယ်လို
stay safe ဒီပုံမှန်ဆိုရင်တော့ကျွန်တော်တို့က disaster ဖြစ်ပြီဆိုရင်တော့ကျွန်တော်ဒီကမိလောင်တာတော့ပါဘူး။အဲ့လိုမျိုးဒါမှမဟုတ်လွတ်ပြတာဆက်တာမျိုးကြားရမှာဆိုရင်ကျွန်တော်တို့ကဘာလို့ကြောက်လဲဆိုတော့ကိုသွားခဲ့မယ့်နေရာကိုကလူနောက်ဆွဲထုတ်မဲ့နေရာက safe ဖြစ်ရလားဆိုတော့ကြည့်ရတယ်။ဒါကြတော့တက်တကြီးပြင်းနေတဲ့အချိန်မှာကျွန်တော်ဆွဲထုတ်နေရတာပို့ပြီးတော့တယောက်ခဲတည်တာဆိုင်လူနာပါကြီးသေးတာပို့ပြီးတော့အနေနဲ့ဟာတယ်။အဲတော့ကျွန်တော်တို့ကပြစ်ပြချင်းမှာဝုံတိုင်းပြင်းနေဟာကြီးကိုတိုင်းပြီးဆွဲထုတ်လို့ကြောင့်အဆင်မပြေ။အဲ့ဒါမျိုးကြောင့်ကျွန်တော်တို့ဘလို့လို့ရတာအဲ့လူအထဲမှာရှိတဲ့လူတွေကလူနာ rescue ဖြစ်သွားတယ
်။ဟုတ်ကဲ့အချင်းချင်းကယ်ရမယ်သူဖြစ်သွားတာပေါ့နော်
။ဟုတ်ကဲ့သူကို rescue ဖြစ်သွားပြီဆိုရင်ကိုယ်ဘေးနားမှာတယောက်လဲမှာကိုယ့်ဘဝကိုဘေးနားရှင်ဆယ်ကို test လုပ်နေလူကတခါဆွဲထုတ်ဆွဲလို့ကိုယ့်ဘဝကိုရင်ကြီးကိုလွတ်တဲ့နေရာမှာရှိနေကြီးကွယ်မြောက်ွယ်မှာရှိနေပြီးပေးကြလို့ဆိုရင်ဆွဲထုတ်ဆက်ထုတ်တဲ့အချိန်မှာတခြားလူရောဝိုင်းကူပြီးတော့ဆက်ထုတ်ဆက်ထုတ်ပြီးတော့မှနောက်ဆုံးမှဖိတ်ချရတဲ့နေရာတနေရာကိုရအောင်ဖြစ်အဲ့ဒါမှဆင်းရဲတယ်ရှင်မ
ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးဒီအသက်ဆက်ရှင်နိုင်အောင်ပေါ့နော်ဒီရှေးဥဒနာဖြည်းဖြည်းဖို့အတွက်နေရာလုံခြုံမှုနဲ့ပတ်သက်ရော
ဆက်ပါရစေဒီလိုကျွန်တော်နောက်ဆုံးမှကြည့်တယ်ဘာဖြစ်လဲဆိုတော့သူကထိခိုက်ဒဏ်ရာရပြီးသားကိုဆက်ချင်းဆွဲထုတ်လို့တချို့တွေကြောင့်အခုကခေါင်းတွေပါပြစ်တာပါဘာလို့အဲ့လိုမျိုးလုံးဝခေါင်းပြစ်နေပြီးတော့သူကမလှုပ်နိုင်တဲ့လူတွေကိုအထင်းဆွဲထုတ်ရတာရိုးလန်းလန်းလျှောက်နေတဲ့လူလန်းဆွဲထုတ်ရတာဆိုင်ပိုပြီးခက်ခဲတယ်အဲ့လိုအချိန်မျိုးမှာဆိုအဲ့နေရာမှာရှိတဲ့လူဟာလူတွေကိုအရင်ကတည်းကလွတ်တဲ့နေရာအရင်ဆွတ်ထုတ်ခေါ်ပြဒနဲ့လမ်းခေါ်ဒီဘက်ကလာဒီဘက်ကလာအဲ့လိုကျွန်တော်တို့ကလည်းအဲ့မှာ stream up ပေးမှဆိုအပြီးတော့အဲ့ချစ်တဲ့နေရာနဲ့အနည်းဆုံးနေရာမှာကျွန်တော်တို့လုံးဝကုသမရှိဘူးကျွန်တော်ကုလို့မရအောင်ဟောကျွန်တော်တို့လုံးဝဘယ်လိုဆိတ်ချရတဲ့နေရာတနေရာအရင်ကြီးလည်းဝေးလို့မရအောင်ဘယ်ကြီးလည်းမနေရအောင်အဲ့လိုဆုံးတစ်ခုကျွန်တော်တို့ဆုံးစုသုံးခုခေါ်တာအဲ့ဆုံးသုံးခုတဲ့မှာမှဒုတိယဆုံးနဲ့တတိယဆုံးခြားရမှာကျွန်တော်တို့ကခုတယ်အဲ့ဒီကအနည်းဆုံးဆုံးကတော့ရက်ဆုံးပေါ့နော
်ဟုတ်ကဲ့အနည်းအောင်ဆုံ
းဟုတ်ကဲ့ဒီကတော့လည်းမှာကြတော့ကျွန်တော်တို့ကပြည့်ပြည့်ဆက်နေတဲ့နေရာမျိုးနောက်တစ်ခုရေလို့ဆုံ
းဟုတ်ကဲ့အဝါရောင်ဆုံ
းဟုတ်ကဲ့ငါရေလို့ဆုံးမှာကြတော့ရေလို့ဆုံးအဆုံးနဲ့ခွင်းဆုံးချားရမှာကျွန်တော်တို့က
ဟုတ်ကဲ့အသိအောင်ဆုံးနဲ့ကြားပါတော့ဆရာ
ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒီစိတ်ကူးရဲ့နေရာကိုရေလို့ဆုံးခွင်းဆုံးနေရာမှာထားပြီးတော့ပြီးတော့စိတ်ကူးရဲ့နေရာကျွန်တော်ဆက်ဆုပ်ကောင်းနေရမယ်လူနာကိုစိတ်ချင်းစိတ်ရုံပို့မယ်လို့ပြောလို့ဆိုရင်ဆက်ဆုပ်ကောင်းရမယ်ပြီးတော့ကျွန်တော်မှာထွက်လန်းရှိရမယ် escape plan ရှိရမယ်အဲ့လိုမျိုးနေရာတွေကျွန်တော်တတ်မှတ်ပြီးတော့စိတ်ကူးရဲ့နေရာထားရတ
ယ်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာအရေးကြီးဆုံးကတော့ဒီပထမအဆင့်မှာဆရာတို့ကိုဒီအနည်းအောင်ဆုံးပါပေါ့နော်ကုညီပေးဖို့ဆက်ထုတ်ပေးဖို့ကအရေးကြီးဆုံးဖြစ်နေတာပေါ့
ဟုတ်ကဲ့
ဆရာအဲ့တော့အဲ့နေရာမှာဘလို့ဆက်ထုတ်တင်တယ်ဆိုတာရောဆရာအကြံပြုတင်လားသူစီတော့
ဟုတ်ကဲ့
ဒီတိတ်လောက်တဲ့တန်ရာဥကောင်းတ
ော့ဟုတ်ကဲ့
ဟုတ်ကဲ့ဝမ်ပိုက်တော့ဟုတ်ကဲ့ကုချုံနေရဟုတ်ကဲ့
အမှန်တော့အဲ့လိုထိသွားပြီဆိုရင်ကျွန်တော်ကအဓိကဆက်ထုတ်တဲ့အချိန်မှာဆွဲထုတ်တဲ့လူထက်ပြတာမျိုးရှိတယ်တချို့တွေကပြင်ကြဘလို့ဖြစ်လဲဆိုတော့ပေတော့တဲ့နေရာအရင်မပြဘူးလဲဝအောင်လည်းရင်တယ်လဲဝပြတဲ့အချိန်မှာဘလို့ဖြစ်လဲဆိုတော့နောက်တစ်ယောက်လာခဲ့သေးတယ်လားသူကလာခဲ့တဲ့နေရာလာခဲ့လို့ထက်ပြတယ်အဲ့လိုမျိုးပြတဲ့နေရာအုံအောင်ဖြစ်သွားတယ်အဲ့လိုမျိုးဖြစ်သွားနိုင်တယ်အဲ့လိုဖြစ်သွားနေတဲ့အချိန်လေးဖြစ်နေပြီဆိုရင်ကျွန်တော်ကဘလို့လုပ်ရမလဲဆိုတော့ဒီလိုစထုတ်မယ်ဆိုရင်တော့ကိုယ်ကကိုလွတ်အောင်ရင်ဆောင်တာဘာလို့ကဲမဲ့လူရဲ့ဆက်စစ်တီဖြစ်သွားလဲကိုယ်တိုင်အနေနဲ့သိအောင်လုပ်မှရအောင်ကဲလို့ရမှာကဲနိုင်တော့ပူကောင်းတယ်ဒါမှမဟုတ်ဒူနာလည်းကောင်းနေတယ်ကဲလို့လည်းရနိုင်လို့အခြေအနေမျိုးဆိုရင်တော့ဖြစ်နိုင်ဘေးနားလူအခုကြီးတောင်းအကုန်လုံးဝုန်းပြေးတာတစ်ခါကျရင်လူတနေနာလည်းပါနေစပူတော့ကလည်းနိုင်တာရှိတယ်အဲ့ဒါမျိုးဘေးနားလူကိုပြန်လို့ကဲမဲ့ဆိုကိုယ်ကအုပ်ရှိတဲ့လူတွေစုပြီးတော့ကဲရမယ်ပလန်ကိုတစ်ခါဆွဲပြီးတော့တစ်ခါကားတဲ့လူကကားဒါမှမဟုတ်ရင်တစ်ခုခုနဲ့ကားပြီးတော့မှဆွဲထုတ်တာမျိုးလုပ်ကြည့်တယ်
ဟုတ်ကဲ့အဲ့တော့လောလောဆယ်မှာ
တိုင်းဆိုတဲ့အတိုင်းဟုတ်ကဲ
့ဟုတ်ကဲ့ဟိုတိုင်းနေရာတော့ဒီကြည်စံတော့ကာဖို့တော့ခက်ကောင်းခံနေတယ်ဒါပေမဲ
့ဟုတ်ကဲ့ကြည်စံကာဖို့ရမလို့တကယ်ရောဘာဘူးလက်တို့တခြားဟာတွေရတော့ကာနိုင်တယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဆွဲတဲ့ပုံစံအနေထားမျိုးရောဆရာဘယ်လိုဖြစ်သေးတယ
်ဆွဲတဲ့ပုံစံတော့မျိုးမျိုးရှိတယ်တချို့ကတော့ဒူနာကတ်တယ်မှာဆွဲလို့ရတာမဟုတ်ဘူးကျွန်တော်ကဆွဲမယ်ဆိုရင်နောက်ဆုံးအားမရှိတော့ဘူးပစိုးနဲ့ဆွဲပြီးတရွတ်တိုက်ဆွဲတာမျိုးဆိုလုပ်လို့ရတယ်ဘူနာကိုပစိုးပုံမှာတင်ပစိုးပုံမှာတင်ပြီးတော့ပစိုးကိုအနားစာလေးခေါက်လိုက်ရင်လိမ့်လိုက်ရင်ကျွန်တော်လက်ကင်လို့ရပါတယ် အစိုးတဘတော်ညာဘတော်အဲ့လိုအစီအပံမှာတောက်တွေကိုနည်းနည်းလေးလိုက်ပြီးဆိုရင်လက်ကင်လို့ရသွားတဲ့အနေအထားဖြစ်သွားတာ။အဲ့ဒါဆိုင်းစင်ပုံနဲ့ဖြစ်သွားလိမ့်မယ်။လူနာပစိုးပေါ်တင်ပြီးဆွဲတာလို့အဝတ်စားတစ်ခုပေါ်တင်ပြီးဆွဲတာလိုက်ကစားပေါ်တင်ပြီးဆွဲတာလို့စားမှုဝင်နီးစက်ရခေါကုန်တွေပေါ်တင်ပြီးဆွဲတာလို့အဲ့လိုမျိုး transport ပစ္စည်းပေါ့နော်။ကြီးရတယ်ပြောလို့ရအဲ့လိုမျိုးခုံပေါ်မှာတင်ပြီးဝိုင်းတဲလိုက်တာတော့ပြီးတော့အဓိကကတော့လူနာအဲ့ဆိုသွေးတည်အောင်လုပ်ရတယ်ဘာမှလုပ်လို့ရမှာမဟုတ်ဘူး။ဒါဆိုပစ်နေဆန်နေရကြရမှာ။အဲ့သွေးတည်အောင်လုပ်တော့ဘာလို့ကြတော့ဂျေလို့ဆိုမှရောက်ပြီးဆိုတော့သွေးတည်အောင်လုပ်ပါတော့အဲ့ဖြစ်နေတဲ့နေရာကိုချက်စည်းရတာတော့ဒါကြောင့်လက်တီချောက်တီချီဆိုလက်တီချောက်တွေအပေါ်ပိုင်းကိုပို့ပြီးတော့ပြင်းနေနေစီးကြတာတို့ပစ္စည်းတွေနဲ့စီးတဲ့အချိန်မှကြုံမှတ်ထားတာတို့အဲ့လိုမျိုးတော့လုပ်လို့ရတယ်
ဟုတ်ကဲ့ဆရာ
ပြီးတော့
အဲ့တော့
ဟုတ်ကဲ့ပြီးတော့
ကြောက်ကြအ
ကြအရေးကြီးတာကျွန်တော်မှားနေတာကိုရှင်းမှတ်ကြည့်တာပေါ့နော်ရှင်းမှတ်ကြည့်တဲ့အချိန်ကကျွန်တော်တို့အကုန်အပြည့်ပြည့်လို့မရပါဘူးဒါကြောင့်သူတို့လုံးမယ်ဆိုရင်ကျွန်တော်က three way dressing ဆိုတာရှိတယ်သုံးမှတ်ကိုပိတ်တယ်တစ်ဖက်ကိုဖွင့်လာပေးရတယ်။ three side dressing လို့ခေါ်တယ်။ကျွန်တော်တို့တတိပတ်လိုက်ရောကတစ်ခုနဲ့ကတ်ထားမှဆိုအဲ့နောက်ဖြည့်ပြီးကလေးစားမှဆိုရင်ဒီနေ့နဲ့သုံးနေရာကိုကတ်ကတ်ထားပြီးအဲ့တတိရှိပေပါဆိုရင်၄တော့မှသုံးတော့ကိုပိတ်ပြီးတစ်ဖက်ကိုဖွင့်လာရတယ်။ဒါမှဖွင့်လာတဲ့တစ်ဖက်ကအချိန်ကျင်းနေလို့မရဘူး။အဲ့မှာလင်းဝင်လေးထွက်လေးဖြစ်နေရမှာပေါ့နော်။ဒါကြောင့်လို့အဲ့ဖွင့်လာတဲ့ဖက်မှာသွေးတွေလာပြီးအရန်ပိတ်ရင်းပြန်ဆက်ပေးရမယ်။အဲ့ဒါမှသာတကယ်တော့အစ်တို့ကရင်ဘတ်ကိုချင်းရင်တော်တော်များများအဆုတ်ကိုထိရတယ်အဆုတ်ကိုထိရတဲ့အချိန်မှာသူကအဲ့လိုမျိုးအကုန်လုံးအပြည့်ပိတ်ကျလိုက်ပြီဆိုရင်ဘာဖြစ်တော့လဲဆိုတော့အဆုတ်ကဒေဖြစ်ဖြစ်သူရှိဖြစ်အဲ့နာမှာပုံလာပြီးတော့ဆင်းနေအဆုတ်ကတက်ပြီးကျလာပြီးတော့ဆူတွင်းနေရနေထားဆက်သွားတာတကယ်ပြီးတော့နောက်ခု1 byte ကတော့ဒီတိုင်းပဲကတ်ထားပေးရမှာ byte ကတော့ဒီကောင်မင်းသားကတော့ထိသွားပြီဆိုရင်တော့ထိတဲ့နေရာတော့မျိုးစုံရှိနိုင်တယ်ဘာလို့ byte ကတော့အထူးကတော့တွေးထိမှုပဲဆိုတော့အဲ့နာကိုတတိထူထူနဲ့ပတ်ပြီးတော့ထိပြီးတော့အာမင်းတင်းတင်းပေါ့နော်တတိထူထူနဲ့ဖြည့်ပြီးတော့ကျန်တဲ့ဟာတွေကိုတတိစီပြီးတော့လို့တွေးရှင်းလာတာဟုတ်ဆုံးပြပါ
ဟုတ်ကဲ့ပြည့်စုံနေချင်ပါတော့